မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားတဲ့ကမာယုမီဒီယာအက်ဒီတာချုပ်အမေရိကန်နိုင်ငံသားကိုမောင်မောင်ထွေးခေါ်နေတာမောင်ဒီကနေ့ပြန်လည်လွတ်မြောက်လာပါတယ်တရားလိုဘက်ကဆွဲချက်မတင်ခင်အမှုရုပ်သိမ်းလိုက်တဲ့အတွက်လွတ်မြောက်လာတာဖြစ်ပြီးမနေ့ကမှအမေရိကန်နိုင်ငံကိုပြန်သွားမှာဖြစ်တယ်လို့လည်းကိုနေတာမောင်ရဲ့ရှင်းလင်းကပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညုံကပြောပြပါမယ်ခင်ဗျာ
မရှာကူအနီကရန်ကုန်မြို့လှေတန်းမြို့နယ်ထဲမှာရှိတဲ့ကမာယုမီဒီယာရုံးခန်းကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေပြီးတော့ဖမ်းဆီးခဲ့တဲ့ကမာယုမီဒီယာအိမ်သာချုပ်ကိုနီတန်မောင်ခေါ်ကိုမောင်ထွေးဒီနေ့ပြန်လွတ်လာပါတယ်သူကိုတပ်မတော်ကိုပြိုခွင့်အောင်လုဆောင်မှု905ကကြီးနဲ့တရားဆက်ဆုပ်ခဲ့တဲ့တရားလူဘက်ကနေပြီးတော့အမှုရုပ်သိမ်းလိုက်တဲ့အတွက်ဒီကနေ့မှပဲဆွဲချက်မတင်မီမှာအပြီးဆွတ်ပေးလိုက်တာဖြစ်တယ်လို့ကိုနီတန်မောင်အမှုကိုလိုက်ပါဆောင်ရပေးနေတဲ့ရှင်နီတော်တင်စာဦးကပြောပါတယ
်အပြင်းလုံးကလာရုပ်လို့လေတရားလုံးကလာရုပ်လို့တရားသူကြံလုပ်ပေးလိုက်တာလေဟုတ်တယ်နဲ့မှာပါပဲကိုနေနိုင်တမ်းပါပဲဒါမဲ့ဟိုကိုဒီနေ့ COVID-19 ဟာဒီလိုစစ်ဖို့တော့ကိုသူ့ထထားတယ်နောက်တည်းညာရင်သူတန်အမေရိကန်တိုင်းရိုက်သွားမယ
်အမေရိကန်နိုင်ငံသားဖြစ်တဲ့ကိုနေတမ်းပေါင်းပြင်အိဇာကိုဟန်တာညင်းကိုလည်းမတ်လ9ရက်နေ့ကဖမ်းဆီးခဲ့ပါတယ်သူတို့ကဒူရဲမှုမျိုးဝင်းကတရားလိုလုပ်ပြီးတော့ပုံမှန်905ကကြီးနဲ့တရားဆက်ဆုခဲ့တာပါအခုကိုနေတမ်းပေါင်းပြန်လွတ်လာပြီမဲ့ကိုဟန်တာညင်းကတော့လွတ်မလာသေးပါဘူးကိုနေတမ်းပေါင်းပြန်လွတ်လာတာဟာအမေရိကန်တန်ရုံအကူအညီအများကြီးပါတယ်လို့လည်းရှင်းနေတော်တင်စာဦးကပြောပါတယ်
ဟုတ်ဒီမှာမလို့တင်းတဲ့အချိန်မှာတော့ဒီကိုလေးတမောင်တို့ကတော့လွတ်တာတယ်ဒါပေမဲ့အဲ့ဒါလည်းဟိုတန်ရုံးရဲ့အားဆိုင်မှုတွေလည်းပါပါတယ်ကျွန်တော်တို့ရဲ့အားဆိုင်မှုလည်းပေါင်းဆက်ပြီးတော့ကျွန်တော်တို့တွေပေါ့နော်ကျိုးသားရဲ့အတွက်ကြောင့်မလို့အာသူအမေရိကန်နိုင်ငံသားဆိုင်သားဖြစ်တဲ့အတွက်ကြောင့်မလို့သူ့နိုင်ငံသားတွေကိုသူ right တွေအကုန်လုံးကိုတောင်းသွားတယ်ပေါ့နော်အဲ့တခုကတော့အာကျွန်တော်တို့ကတော့ဒီကိုမြန်မာနိုင်ငံသားတယောက်နေနေတော့အားကြောင့်မိပါတယ်ပေါ့နော
်ကိုနေတမောင်အပြင်နောက်ထပ်ဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသားဖြစ်သူ Frontier မြန်မာသတင်းဌာနရဲ့သတင်းများအုပ်ချုပ်မှုအဒီတာDaniel Fuster ကိုချက်ချင်းပြန်လွှတ်ပေးဖို့အတွက်အာဆီယံနိုင်ငံတွေကိုခီးလှည့်ခဲ့တဲ့ American ဒုတိယနိုင်ငံရေးဝန်ကြီး Wendy Sherman ကပြီးခဲ့တဲ့မေလ31ရက်နေ့ကတောင်းဆိုခဲ့ပါတယ်။လက်ရှိမှာတော့ American နိုင်ငံသားကိုနီတန်မောင်တယောက်ပဲလွတ်မြောက်လာပြီးတော့ Daniel Fuster ကတော့လွတ်မလာသေးပါဘူး။ကိုနီတန်မောင်နဲ့အတူဖမ်းခံရတဲ့ကိုဟန်တာညင်းနဲ့ပတ်သက်လို့လည်းအမှုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်ဒေါ်တင်စာဦးကခုလိုပြောပါတယ်။
အဲ့ဒီမောင်မီပါဦးကျွန်မကအဲ့မှာနေတန်မောင်လွတ်ပါမယ်ဟန်တာတန်ခဲ့တဲ့ဒီကမောင်ဟန်တာနဲ့ကျွန်တော်တို့ဆက်ပြီးတော့ကြိုးစားပါအောင်လေ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖေဖော်ဝါရီလ1ရက်နေ့ကလေးကဒရင်တောက်အယောက်80နီးပါးဖမ်းဆီးခံရပြီးတော့အယောက်40ထက်မနည်းဆက်ပြီးတော့ထိန်းသိမ်းခံရဆဲဖြစ်ပါတယ်။ဒရင်တောက်10ယောက်ထက်မနည်းကတော့ဖမ်းဝမ်းထုတ်ခံထားရပါတယ်။မြို့စမ DVD စတဲ့ဒရင်လုပ်ငန်းကြီးတွေပါဝင်ဒရင်ဌာန8ခုရဲ့လုပ်ငန်းလေပတ်ခွင့်ကိုလည်းစစ်ကောင်စီကရပ်ဆိုင်ထားပါတယ်ခင်ဗျ။